မြန်မာနိုင်ငံကြီးမှာထင်ရှားတဲ့ဆံကောင်းဆောင်လူဖြစ်သူခွန်ထွန်းဦးဟာရန်ကုန်မြို့ကိုးမိုင်ကသူ့ရဲ့နေအိမ်မှာဒီကနေ့ကွယ်လွန်သွားပြီဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်89နှစ်အရွယ်ရှိဖြစ်တဲ့ခွန်ထွန်းဦးဟာဒီကနေ့အနားယူမယ်လို့ပြောပြီးအိယာထဲဝင်သွားပြီးတဲ့နောက်အိမ်နေရင်းနဲ့ပဲကွယ်လွန်သွားခဲ့တာလို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အထူးတွင်ရင်းမှုဆိုင်းလေးကပြောပါတယ်။ခွန်ထွန်းဦးကွယ်လွန်သွားတာဟာအစာထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ဆိုင်းလေးက VOE ကိုပြောပါတယ်။အဲ
ကျွန်တော်တို့ဥက္ကဋ္ဌကြီးကွန်တုံးဆုံးပါသွားတဲ့အတွက်ကျွန်တော်တို့ပါတီအတွက်ပေါ့။နောက်ဒီမိုကရေစီအရေးလှုပ်ရှားတဲ့ပုံကိုယ်တွေ၊ဖက်ဒရယ်အရေးလှုပ်ရှားတဲ့ပုံကိုယ်တွေအကုန်လုံးအတွက်ကတော့ကြီးစွာသောဆုံးရှုံးမှုတရားလို့ကျွန်တော်တို့ရှုမြင်ပါတယ်။အထူးသဖြင့်တော့တိုင်းသားရေးနဲ့ဒီမိုကရေစီရေးကိုခြေတန်းကနေမယက်တည်ပြီးတော့မှလှုပ်ရှားဆောင်ရွက်ခဲ့တဲ့ပုံကိုယ်တူဒီလိုမျိုးရုပ်တရက်ဆုံးပါသွားတဲ့အတွက်ကျွန်တော်ပါတီအတွက်ကတော့အစားထိုးမရတဲ့ဆုံးရှုံးမှုတရားလို့လည်းခေါ်ပြလိုပါတယ်ခင်ဗျာ
။ခွန်ထွန်းဦးဟာ SNLD ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတီစထူထောင်ခြင်းတည်းကနှစ်30ကျော်ကြာတာဝန်ယူခဲ့သူဖြစ်ပြီး2021ခုနှစ်မှာပါတီတာဝန်သူကနေအနားယူခဲ့ပါတယ်။ဒါ့အပြင်ယင်းနှစ်တော်တိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP စီလုံးယင်းနှစ်တော်တိုင်းသားလူမျိုးများမဟာမိတ် UNA တို့မှနိုင်ငံကားဖြစ်လေတာဝန်ယူလှုပ်ဆောင်ခဲ့ပါတယ်။1990ဒီနှစ်ရွေးကောက်ပွဲရလောက်ကိုအကောင့်ထဲပို့ဖို့ဂျူပန်ဂျက်တရအနေနဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပါအဝင်ရွေးကောက်ပွဲအနိုင်ရတိုင်းရင်းသားပါတီတွေနဲ့စုပေါင်းပြီးပြည်သူ့တော်ကူစားပြုကော်မတီ CRPD ကိုဖွဲ့စည်းတာမှလည်းဦးဆောင်သူတဦးဖြစ်ပါဝင်ခဲ့ပါတယ်။သူရဲ့နိုင်ငံရေးလှုပ်ဆောင်ချက်တွေကြောင့်စီအစိုးရအဆက်ဆက်မှာဖန်ဆီးထိန်းသိမ်းခံရသလိုထောင်ဒဏ်နှိမ့်ဆီချမှတ်တာကိုလည်းခံရသူဖြစ်ပါတယ်။ကွယ်လွန်ချိန်မှာဇနီးဖြစ်သူနဲ့အတူသားတယောက်တမီးတယောက်တို့ကြံ့ကြီးခဲ့ပါတယ်။